မြန်မာနိုင်ငံမှာဩဂုတ်လတရနေ့ကစပြီးတရက်တာလောက်ခလာစားအနည်းဆုံး 6,800 ကျပ်အဖြစ်တိုးမြင့်လာကြောင်းစစ်ကောင်စီကပြီးခဲ့တဲ့ရက်ပိုင်းတွင်ကြေညာခဲ့ပါတယ်။2023ခုနှစ်နိုဝင်ဘာလကမြန်မာနိုင်ငံအလုံသမားရေးဌာနကနေအလုံသမားတွေရဲ့အခြေခံလောက်ခလာစားကိုအနည်းဆုံးအခကျင်းငွေကျပ်4,800သတ်မှတ်ထားပြီးထောက်ပံ့ကြေးအဖြစ်ကျပ်ငွေ1,000ကိုတိုးမြင့်သတ်မှတ်ခဲ့တာပါ။အခုဩဂုတ်လတရနေ့ကစပြီးထောက်ပံ့ငွေနောက်ထပ် 1,000 ကျပ်တိုးမြင့်လိုက်တဲ့အတွက်တရက်တာလောက်ခလာစားအနည်းဆုံး 6,800 ကျပ်ဖြစ်သွားပါတယ်။ဒါပေမဲ့ဒီလောက်ခလာစားနှုန်းကအခုကာလကုန်စည်နှုန်းကြောင့်လောင်းကားတဲ့ပမာဏကိုရရှိကြတာမဟုတ်ဘူးလို့စက်ရုံလုံသားတမကဝင်တူဦးက VOA ကိုပြောပါတယ်
။အောက်ကလတရနေ့ကမှစပြီးတော့ဒီတထောင်ကတိုးပေးရဆိုတော့လေခုလပိုင်းနိုင်နေမှာပါမပါတော့တိကြရမှာဘလို့လောက်မှာတော့သူအခု3,000တိုးပေးရဆိုတော့လေဘလို့နည်းနဲ့မှလောက်တဲ့နေထားတခုမဟုတ်ဘူးလေ။အရင်တော့3,000တိုးပေးတယ်အဲ့3,000တိုးပေးတဲ့ဟာမှာထက်ပြီးတက်လာတယ်။အခု3,000ထက်တိုးပေးတယ်သူ3,000တိုးပေးလိုက်တဲ့အချိန်မှာအခုစောင်းစီရဲ့တပိတ်တာလည်းအမလို့တည်ရတဲ့စံနေရတယ်လူလက်တန်းစားတွေစားတဲ့စံဆိုတာလူဒီတနေ့တော့အလုပ်သမားတယောက်ရဲ့တနေ့တာလုံးလှုပ်လှုပ်တဲ့5,800တန်ဖိုးနဲ့ညညနဲ့စံတွေစားနေရအမှန်တနေ့ကုန်လုံးမှစံတစ်ပြည်လောက်ပဲဝယ်လို့ရတာစံနဲ့ဒီဆေးဝါးတွေစားတာပို့ဒီလိုအပ်တဲ့ချက်လက်တွေကဘာမှတော့မဝယ်နိုင်ဒီစံတစ်ပြည်ဝယ်ဖို့အတွက်တော့မှဒီတနေ့ကုန်လုံးလှုပ်ကြတာလေအဲ့လိုမျိုးနေတာချင်းညာဆိုတော့ဘလူးနီနဲ့မှဒါလောက်ငားတဲ့နေတာမဟုတ်ဘူးတကယ်လက်တွေ့မှာဆိုလို့ရှိရင်တော့ဒေးစီအမှန်တကယ်တိုးပေးမယ်ဆိုရင်တော့ODJ ကတိုးလာမှာဖြစ်တဲ့ကြမ်းမို့လို့ဒီလူသမားတွေတခုတော့ကလုံလောက်တဲ့စာဝတ်နေထိုင်မှုတခုဖြစ်လာနိုင်မယ်လို့ကညီမတို့မျှော်လင့်နေဟုတ
်အလုတ်ချိန်၈နာရီအပြည့်အတွက်လှုပ်အားခအပြည့်ဝမရတာမျိုးအပြင်အချိန်ပိုစင်ကိုင်းပြီးအခမဲ့စီကိုင်းတာမျိုးလည်းတချို့လုပ်ငန်းဝင်တွေမှာရှိပါတယ်အလုတ်သမားတွေရဲ့အခြေခံအခွင့်အရေးတွေချိုးဖောက်ခံနေရချိန်မှာအခုလိုတရားဝင်သတ်မှတ်ထားတဲ့တနစ်တာလှုပ်အားခနှုံးနာကလည်းမလုံလောက်ဘူးလို့ပြောပါတယ်
ဒီကလောက်ကလာတာ1,000လောက်ထိရှားနေမှအဒီ OD driver နဲ့တိုးမှနဲ့ဆိုမှဒါနည်းနည်းတိတိတပ်ပါပြောင်းလဲမှုတစ်ခုဖြစ်လာနေမှာပေါ့နော်။ပုံစံတော့တလောက်မြင့်တက်နေရဆိုတော့ဒါကြီးတိုးသွားတာအရင်ကြီးတပ်ပါပြောင်းလဲသွားတာမှမဟုတ်တာ။
တချို့လုပ်ငန်းဝင်တွေမှာတော့အရင်ကတည်းကတနစ်တာလောက်အားခကိုကျပ်ငွေ 6,800 ပေးထားတဲ့အတွက်အခုလိုကျပ်ငွေ 1,000 တိုးမြင့်တက်မှတ်လိုက်ချိန်မှာအကျုံးဝင်ဘူးလို့ဆိုပါတယ်။လက်တွေ့မှာတနစ်တာလောက်အားခကျပ်1,000ရမှသာအခုကာလမှာစားတောက်နေထိုင်နိုင်မယ်လို့စက်ရုံလုံသားတူကပြောပါတယ်
။ပုံမှန်ကတော့ 4,800 ရဲ့ 1,000 ထပ်တိုးပေးရတော့ 9,800 အဲ့ဒါကိုကျွန်တော်တို့စက်ရုံနဲ့ 1,000 ထပ်တိုးပေးတော့ 8,800 ဖြစ်သွားတာ။အဲ့ဒါကျွန်တော်တို့ဟောပြောပါရင်ကျွန်တော်တို့5,000လောက်ကြာသွားကျွန်တော်တို့တိုးထားတာ။လောက်တော့မလောက်ဘူး 8,800 အနည်းဆုံး 1,000 လောက်ဖြစ်နေတာပဲဟောပါဒေးကြည့်ဦးပေါ့။ဒီကြေတောင်းချင်ပါလားလေဒီငယ်ဟိုလုံသမားတွေရဲ့သဝင်းနေရကစူကောင်းလာတာအကုန်လုံးဖြစ်နေတော့ခုက6,800နဲ့ကဘာမှမထူပါဘူးဒီတိုင်းပါပဲဒီနှုံးမဲ့တက်သွားလိမ့်မယ်ဒီလာလာတက်မလာဘူးအဲ့လိုဖြစ်နေ7,000လောက်ဖြစ်နေ
နိုင်ငံရေးစီးပွားရေးအကျက်တဲတွေနဲ့အတူစက်ရုံလုပ်ငန်းခွင်တွေပုံမှန်လည်ပတ်နိုင်ဖို့ခက်ခဲလာသလိုအလုပ်သမားတွေရဲ့ဝင်ငွေကလည်းလက်ရှိကုန်စည်နှုန်းနဲ့မမျှမတအခက်ကြုံနေကြရပါတယ်အလုပ်သမားတွေရဲ့အခြေခံရပိုင်ခွင့်ခေါင်းပုံဖြတ်ခံရတာတွေဟာကိုဗစ်ကပ်ဘေးနဲ့အာဏာသိမ်းကာလမတိုင်ခင်ကတည်းကအခြေခံလုပ်သားအများစုရှိတဲ့လုပ်ငန်းခွင်တွေမှာကြုံတွေ့နေရတာပါကိုဗစ်ကပ်ရောဂါဘေးကနေနလန်ပြတ်မထူနိုင်ခြင်းအာဏာသိမ်းမှုထပ်ပြီးကြုံတွေ့ရလို့နောက်ဆက်တွဲမတည်ငြိမ်မှုတွေနဲ့လူမှုစီးပွားအကျက်တဲတွေဟာအောက်ခြေလုပ်သားတွေအတွက်ပိုပြီးထိခိုက်စေတယ်လို့အလုပ်သမားရေးထုတ်ရှားသူတွေက VOA ကိုပြောပါတယ်ခင်ဗျာ